နိုင်ငံခြားငွေဝယ်ယူရောင်းချနေတဲ့ငွေလဲလုပ်ငန်းကုမ္ပဏီ120ကျော်ရဲ့လုပ်ငန်းလိုင်စင်တွေကိုမြန်မာဘူပန်ကမနေ့စက်တင်ဘာ19ရက်နေ့ကရုတ်သိမ်းလိုက်ပါတယ်။နိုင်ငံခြားငွေရောင်းငွေဝယ်နဲ့ပတ်သက်ပြီးညွှန်ကြားချက်တွေကိုဖောက်ပြန်လာကြောင်းလို့ဆိုပြီးအလားတူလုပ်ငန်းတချို့ကိုဒီမတိုင်ခင်သိမ့်မကြခင်ကပဲဘူပန်ကရေးယူခဲ့တာတွေရှိပေမဲ့အခုတစ်ချိန်ကတော့ပမာဏအများဆုံးဒီငွေလဲလုပ်ငန်းကုမ္ပဏီတွေပိတ်သိမ်းခံရတာဖြစ်ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကုစားဝန်လိုင်ပြောပြထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။နိုင်ငံခြားငွေဝယ်ယူရောင်းချနေတဲ့ကုမ္ပဏီပေါင်း123ခုကိုအမှုဆောင်ကော်မတီရဲ့အစည်းအဝေးဆုံးဖြတ်ချက်နဲ့လိုင်စင်ရုပ်သိမ်းလိုက်တယ်လို့မြန်မာဗဟိုဘဏ်ကမနေ့အင်္ဂါနေ့ကထုတ်ပြန်လိုက်တာပါ။အယောင်ဝယ်တွေပိတ်ထားတဲ့လုပ်ငန်းတွေကိုအဓိကထားအရေးယူခဲ့တာလို့ဗဟိုဘဏ်ရဲ့ဥက္ကဋ္ဌရုံးအမြဲတမ်းအတွင်းဝန်ဦးအောင်က VOA ကိုပြောပါတယ်။
ဒီကငွေလဲလုပ်ငန်းတွေကိုဘူပန်သမထရစီမံစခန်းနဲ့ဆိုင်နာဆောင်ရှင်မရှိဘူးမရှိတာရင်နောက်ကဆိုင်ကြီးပေါ့လေငွေလုပ်ငန်းနဲ့ဟိုရုံးတွေပိတ်ထားတာပေါ့နော်အဲဒါကြောင့်ဟိုကပိတ်နေတော့ပါနော
်အခုဒီချိန်အရေးယူကြတာနဲ့ဆိုရင်ဒီလိုလုပ်ငန်းလိုင်စင်ရုပ်သိမ်းအရေးယူခံရတဲ့ငွေလဲလုပ်ငန်းလုတ်ကင်နေတဲ့ကုမ္ပဏီပေါင်း190နီးပါးရှိလာပြီဖြစ်ပါတယ်ဗဟိုဘဏ်ရင်ညွှန်းငွေလဲဈေးနဲ့ပြင်ပပေါက်ဈေးကွာဟမှုများတာအပါအဝင်နိုင်ငံခြားငွေကင်ဆောင်ရောင်းချတာတွေအပေါ်ကန့်သတ်ထိန်းချုပ်မှုတွေတင်းကျပ်လာတာတွေကြောင့်ငွေလဲကောင်တာအများစုကိုစက်တင်ဘာလအစောပိုင်းကစပြီးအယောင်ပိတ်ထားရတဲ့အကြောင်းငွေလဲလုပ်ငန်းတချို့ကပြောပါတယ်ဆက်ဖွင့်ထားတဲ့ငွေလဲကောင်တာတွေကတော့အမေရိကန်ဒေါ်လာလွဲပြီးယူရိုစင်ကာပူဒေါ်လာမလေးရှားရင်ဂစ်ထိုင်းဘတ်ဂျပန်ယန်နဲ့တရုတ်ယွမ်ငွေစတဲ့အမျိုးအစား6မျိုးကိုပဲရောင်းချနေတာပါဒါပေမဲ့အခုနောက်ပိုင်းဆိုင်အများစုမှာယူရိုနဲ့စင်ကာပူဒေါ်လာကိုပါအယောင်ပိတ်လာတဲ့အပြင်တရုတ်ယွမ်ငွေကိုလည်းအယောင်ပိတ်ထားတယ်လို့ငွေလဲလုပ်ငန်းတစ်ခုရဲ့အယောင်တာဝန်ခံတဦးကပြောပါတယ
်ဒေါ်လာအပေါ်ရောင်းထားတယ်ခေါ့ခုတော့မရသေးဘူးဒေါ်လာစိတ်ထားလို့နော်ခြားတာလည်းပြီးတော့မရဘူးစက်တန်ရဲနဲ့ထိုင်းနဲ့တူရရပါမယ်ရှင်
မြန်မာဘဟုဘဏ်ကတော့ငွေလဲလုပ်ငန်းလုပ်ကင်သူတွေကိုအမေရိကန်ဒေါ်လာ၊ယူရို၊စင်ကာပူဒေါ်လာ၊ထိုင်းဘတ်၊မလေးရှားရင်ဂစ်၊တရုတ်ယွမ်နဲ့ဂျပန်ယန်စတဲ့ငွေကြေး၈မျိုးကိုရောင်းချခွင့်ပြုထားတယ်လို့အခုနှစ်ဩဂုတ်လထဲမှာထုတ်ပြန်ထားပါတယ်။ငွေကြေးကင်ဆောင်ခွင့်စည်းကမ်းတွေကတော့ဘဟုဘဏ်ကနောက်ဆုံးထုတ်ပြန်ထားတဲ့သတ်မှတ်ချက်တွေအတိုင်းမပြောင်းလဲကြောင်းဘဟုဘဏ်ရဲ့အမြဲတမ်းအတွင်းဝန်ဦးအောင်အောင်ကပြောပါတယ်။ပြပကိုအလုတ်သွားလုပ်ကြမဲ့သူတွေ၊ဆေးသွားကုမဲ့သူတွေ၊ဖျားဘူးသွားမဲ့သူတွေအတွက်လေစိတ်ဒါမှမဟုတ် AD လိုင်စင်ရဗန်တွေမှာတယောက်ကိုအမေရိကန်ဒေါ်လာ300ကနေ900အထိဝယ်ယူခွင့်ပြုထားပါတယ်။ပြည်တွင်းမှာနေထိုင်သူတွေဟာတရားဝင်ရရှိထားတဲ့အမေရိကန်ဒေါ်လာ1000အထိကို6လအတွင်းသာလက်ဝယ်ထားရှိ30ခွင့်ရှိပြီးကြော်သွားရင်လိုင်စင်ရငွေလဲလုပ်ငန်းတွေမှာဈေးကွက်ပေါက်ဈေးအတိုင်းရောင်းချရမယ်လို့ဗဟိုဘဏ်က2014ခုနှစ်စက်တင်ဘာလ9ရက်နေ့ကတည်းကထုတ်ပြန်ခဲ့ပါတယ်။ဒီညွှန်ကြားချက်ကိုပဲဗဟိုဘဏ်ကမကြသေးခင်ကထပ်မံထုတ်ပြန်ပြီးနိုင်ငံခြားငွေကင်ဆောင်သုံးဆွဲသူတွေကိုသတိပေးခဲ့တာဖြစ်ပါတယ်။ဆီယနာသိမှုကြောင့်အနောက်နိုင်ငံတွေရဲ့အရေးယူတန်ခတ်မှုတွေကြားနိုင်ငံခြားသုံးငွေပြတ်လတ်မှုသတင်းတွေနဲ့အတူငွေကြေးလုပ်ငန်းတွေကိုထိန်းချုပ်ဖို့စစ်ကောင်စီကကြိုးပမ်းနေတာပါ။မကြသေးခင်သတင်းပတ်တွေမှာထိတ်တန့်စီးပွားရေးလုပ်ငန်းရှင်တို့နဲ့အရာရှိကြီးတွေကိုစစ်ဆေးမေးမြန်းတာဖမ်းဆီးတာတွေရှိတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။နိုင်ငံခြားသုံးငွေကြီးကြပ်မှုကော်မတီကိုပြင်ဆင်ဖွဲ့စည်းလိုက်ကြောင်းလဲစစ်ကောင်စီကတနင်္လာနေ့တုန်းကပဲကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။